မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အာဏာရှင်ဟာတရားဝင်မှုမရှိကြောင်းနဲ့အကြမ်းမဖက်ငြင်းချမ်းစွာဆန္ဒပြသူတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်စနစ်တကျကျူးလွန်နေတာအတွက်ဒီစစ်အာဏာရှင်မှာတာဝန်ရှိကြောင်းမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew ကကြေညာရေးနေမှာပြောကြားလိုက်ပါတယ် February 22ရက်ကနေ March 19ရက်နေ့ထိကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့46ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေကိုအထူးကိုယ်စားလှယ်ကတင်ပြခဲ့တာဖြစ်ပြီးသူတင်သွင်းတဲ့အစီရင်ခံစာထဲမှာမြန်မာစစ်တပ်ကဘလို့အရတားစုအကိုဖျောက်ချတာပြည်သူပေါ်မှာတက်ဖြတ်တိုက်ခိုက်တဲ့ရာဇဝတ်မှုဘလို့ကျူးလွန်နေဆိုတာအပြင်တရားမဲ့ဖမ်းဆီးထားတာတွေနဲ့ပတ်သက်ပြီးအသေးစိတ်တင်ပြထားတာဖြစ်ပါတယ်။အခုနောက်ဆုံးငင်းချန်းစွာဆန္ဒပြသူ38ယောက်တည်ဆုံးခဲ့တဲ့ဗုဒ္ဓဟူးနေ့ရဲနဲ့စစ်တပ်ချိန်မုံမှုမျိုးဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုလိုအပ်ကြောင်းလဲ Tom Andrews ကပြောပါတယ်။တရားမျှတမှုလူခွင့်နဲ့ဒီမိုကရေစီရေးအတွက်ရပ်တည်ပြီးတောင်းဆိုဆန္ဒပြနေသူတွေကိုစစ်အာဏာပိုင်တွေကနေဆန်လိုလိုတိုးပြီးရရဆက်ဆက်ချိန်မုံလာတာတွေ့ရကြောင်းနဲ့ကိုယ်နိုင်ငံအနာဂတ်အတွက်တန်တိထန်ချလှုပ်ဆောင်နေတဲ့ဒီပြည်သူတွေကိုနိုင်ငံတကာအတိုင်းအဝိုင်းကနေအရေးတကြီးပြက်ပြက်သားသားထောက်ခံမှုပြရမယ်လို့လည်းပြောပါတယ်။တောက်ချာနဲ့ကျင်းပမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးဆွေးနွေးပွဲမှာကောင်စီကနေမြန်မာစစ်အာဏာရှင်ပေါ်မှာပြစ်မှတ်ထားအရေးယူတာလက်ထမရအောင်တားမြစ်တာအပြင် ICC နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းပြီးကျူးလွန်သူတွေကိုအရေးယူပေးဖို့တောင်းဆိုတာအထိပြက်ပြက်သားသားလှုပ်ဆောင်ကြဖို့လည်းတိုက်တွန်းပါတယ်။ဒါ့အပြင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူမှုအလို့မရှိတဲ့တကယ်တမ်းတရားဝင်မှုမရှိတဲ့အာဏာသိမ်းဆက်အာဏာရှင်ကိုတရားဝင်အသိမှမပြုဖို့ပါတောင်းဆိုခဲ့ပါတယ်။